မြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလေ့လာကဲကပ်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အန်ဒရူးကီလ်မော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုမနှက်ဖန်သွားရောက်ဖို့ရှိနေပါတယ်။ဒုက္ခသည်တွေခလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်နဲ့ဓကားမျိုးတော်တို့ကိုလေ့ရကျသွားရောက်မှာဖြစ်တဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ထောက်အတွင်းရေးမှူးချုပ်ဟာရခိုင်ပြည်နယ်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ခ်ဘဇားကိုတောက်ချနေကနေတနင်္ဂနွေနေ့ထိသွားရောက်မှာဖြစ်ပြီးမကြာသေးခင်သတင်းပတ်တွေကနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေနဲ့တွေ့ဆုံစကားပြောဖို့လည်းစီစဉ်ထားပါတယ်။ခီးစဉ်တွင်ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့မိဖက်အဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဒေသခံအာဏာပိုင်တွေနဲ့လည်းတွေ့ဆုံသွားမှာပါ။ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့မှာတော့အစိုးရအစိုးရအရာရှိတွေဘင်္ဂလားဒေ့ရှ်အမျိုးသားလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေနဲ့တက္ကသိုလ်တွေမှာတွေ့ဆုံပြီးကော့ခ်ဘဇားကလူခွင့်ရေးချင်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ ERS ဆွေးနွေးအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကလူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါးဝါးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေကစွပ်စွဲထားကြတယ်လို့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ခံမှန်းကြီး6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုတွားရောက်ချီရှိခဲ့ကြတဲ့အမျိုးသမီးညီငယ်နိုဘယ်ဆုရှင်3ဦးကလည်းမြန်မာစိုးရအနေနဲ့ရိုဟင်ဂျာတွေပေါ်ပြည်내မှုတွေအဆုံးသတ်ဖို့အဆုံးသတ်အောင်ကြိုးပမ်းမှုမနေ့ကခီးစဉ်အဆုံးသတ်ချင်ပါပဲတိုက်တွန်းပြောဆိုခဲ့ကြပါတယ်။